လုပ်ငန်းခွင်ပြန်မဝင်ကြဖို့ပညာရေးဝန်ထမ်းတွေဆန္ဒပြတိုက်တွန်းတဲ့ပညာရေးတပိတ်ကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဒီနေ့မှလုပ်ခဲ့ကြပါတယ်။တက္ကသိုလ်ပညာသင်နှင့်တချို့နဲ့အခြေခံပညာကျောင်းတွေအားလုံးမေလ9ရက်နေ့မှစတင်ဖွင့်လှစ်သွားမယ်လို့စေုပ်ချုပ်ရေးကောင်စီရဲ့ပညာရေးဝန်ကြီးဌာနကကြေညာထားတဲ့မြို့အတော်များများမှလုပ်ခဲ့တဲ့ပညာရေးတပိတ်အကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြထားပါတယ်ခင်ဗျာ။
လာမယ့်ရပိုင်အတွင်းမှာအခြေခံကြောင်းနေတဲ့တက္ကသိုလ်အတန်းတချို့ကိုစတင်ဖွင့်လှစ်သွားမယ်လို့စီအိုချိုရေးကောင်စီဘက်ကကြေညာထားခဲ့ပေမဲ့ပညာရေးဝန်ထမ်းတွေဦးဆောင်တဲ့ကျောင်းပြမတည့်ရေးဆန္ဒပြလှုပ်ရှားမှုတွေကိုစစ်အာဏာရှင်ဆန့်ကျင်သူတွေကလုပ်နေကြတာပါဒီနေ့ဧပြီလ29ရက်နေ့မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ပညာရေးတပိတ်ကိုလှုပ်ခဲ့ကြတာမှာတောင်ကြီးဖားကန့်မန္တလေးရန်ကုန်တောင်ငူမြစ်ကြီးနားမှာရှိတဲ့ပညာရေးဝန်ထမ်းအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်ကောင်စီရဲ့အစီအစဉ်ကိုဆန့်ကျင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်စီအိုချိုရဲ့ပညာရေးရန်တရားမလဲပတ်နိုင်အောင်အစကတည်းကဂျူဂျာဂျူဂျာဆန္ဒပြတာတွေရှိပေမဲ့အခုလိုနေရာအနှံ့မှာတပြိုင်တည်းဆန္ဒပြတာနဲ့ပတ်သက်လို့အခြေခံပညာရေးလုပ်သားတမကများဗဟုအလုံးမှုဆောင်ကော်မတီကဒေါက်တာစုလိုင်က VOA ကိုရှင်းပြပါတယ
်။ဟိုဒီစုပေါင်းမှုတွေဒီလိုလုံးဝနေပါပြီနဲ့အဲနေတိုင်းလိုလိုဆက်ဖြစ်နေတော့ပေါ့ကျွန်တော်တို့ပူးပေါင်းဆက်ဖြစ်နေတယ်ဒီကျောင်းဆင်းအောင်လဲဆိုတဲ့အခါမှာပညာရေးဝန်ထမ်းတွေကဒီကျောင်းကိုဆင်းအောင်လက်မခံဘူးတတိယောက်တည်းအဲဒီကောင်ကြီးရဲ့ဒီနိုင်ငံရဲ့လည်းတအားလုံးမှမဟုတ်ဘူးဆိုတဲ့စိတ်ကောင်းကြီးအဲ့ဒါကိုဖျက်ဆီးနေတဲ့ဆက်စစ်ချင်းကြီးဖြစ်လာလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
တချို့မျိုးတွေမှာစစ်တုံပညာရေးအလိုမရှိဆိုတော့စာရန်းနေနဲ့စိတ်နှီးတုတ်လိမ့်ထားတဲ့ကျောင်းဝတ်စုံတွေကိုအထက်တန်းကျောင်းဝင်ဝါးတွေမှာချိတ်ဆွဲပြီးကျောင်းသားတွေကဥဆောင်ဆန္ဒပြကြပါတယ်အခုလိုပညာရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတွေနေရာအနှံ့မှာအတီးတီးပူးပေါင်းပါဝင်လာလို့ဝမ်းမြောက်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကတာဝန်ခံဒေါက်တာဆန်းဆန်းကြီးက VOA ကိုပြောပါတယ်
ကမနေ့ကလည်းကိုဗစ်ကြောင့်ကလေးတွေကတနည်းနားထားတယ်ဒီလိုနဲ့ဒီစစ်ကောင်စီရဲ့ဖွင့်တဲ့တောင်းတွေကိုဟိုမသွားဘူးဆိုရင်တို့ကနေ့နဲ့နာမှာပြည်တယ်ဒါပေမဲ့ဒီဟာနဲ့နာမှာဆက်ပိုင်ရင်စစ်ကောင်စီဆက်အုပ်ချုပ်နေတာကိုမတွန်းနိုင်ဘူးဒါပေမဲ့မဟုတ်ဘူးဆိုရင်စစ်ကောင်စီကဆိုးရှေ့သွားတာဟာတောင်းမတဲ့ရလို့ပညာနောက်ကျလို့နေနာတော့ပြပို့ပြီးနေနာမယ်ဆိုတာပြီးပါတယ်သိတယ်ပေါ့နော်အဲ့ဒါကလည်းလမ်းမီဘလောက်ကျတမရည်နဲ့တောင်းတာတောင်းလို့မိပါတယ်ဒါကတက်ချီတဲ့အခါတို့မိပါတယ်ကသရိတ်ပေါက်မှာပေါ့နော်ဒီတော့မျိုးတော့တရားတယ်နောက်အရွယ်တနေ့ရောက်နေတဲ့ဒီစက်တန်းကျောင်းသားတွေကိုယ်ရင်ကလည်းတို့လည်းတောင်းမသွားဘူးလို့ပြောတာရှိတာ
အခြေခံပညာနဲ့တက္ကသိုလ်ကျောင်းတွေကိုမေလ9ရက်နေ့မှာပြန်ဖွင့်ဖို့ပညာရေးဌာနကကြေညာထားပါတယ်ဒီကြားထဲမှာအလုံမဝင်ပဲဆန္ဒပြနေကြတဲ့နိုင်ငံဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းဆီးတာဝန်ထမ်းအရာတွေကဖယ်ရှားနေတာကြောင့်ဆရာမတွေအတွက်အဆအဆအရာရာပိုခက်ခဲလာနေပါတယ်
အခုဒီမှာကြာဆက်ကြတော့ကျုံကျုံကြီးကိုစိတ်ပူပြီးတော့ပေါ့နော်အဲစီဒီအမ်မှာလည်းသူ့ဝီလာလေးတွေရှိရပေါ့တစ်ခါတောင်လည်းဒါကြောင့်လည်းမယူဘူးသူတို့လုပ်တဲ့အဲရန်ညားနဲ့ညားလည်းအာမကမလို့ဆုံးစီကြောက်ခံထားမယ်ဆိုဆရာဆောင်မကြီးလည်းအများကြီးရှိပါသေးတယ်အဲစစ်ကောင်ကြီးကပြီးတဲ့ဒီစစ်ကြောင်ပညာရေးရန်ညားရုပ်ဆွဲမတင်ဖို့ပေါ့နော်ဆရာဆောင်မကြီးကြောက်ခံတာကိုလည်းဒီမှာတိုက်တွန်းချင်ပါလေဟုတ်ကဲ့
ခုလိုအခြေအနေမျိုးမှာဆရာမတွေရဲ့လုံခြုံရေးဟာပြည်သူတွေရဲ့လက်ထက်မှာရှိနေတယ်လို့ဖြစ်တယ်လို့ပဲခူးတိုင်းအခြေခံပညာရေးလှုပ်သားများတမကစိုင်းတော်လင်းက VOA ကိုပြောပါတယ
်တကယ်လားဆိုင်းနေတာလေသူတို့ကျွန်တော်တို့အကုန်လုံးဆဲဖမ်းမှုအတွက်ထောင်လည်းမဆက်ပါဘူးအစီအရာဝန်ထမ်းတွေကိုဘာဘူးနေနေဆိုရင်ရက်ွက်ကြီးရတွေကအဲတောင်းဝန်ရှိတဲ့လူတွေကအဲကျွန်တော်တို့အစီအရာဝန်ထမ်းတွေကိုကောက်ွယ်ပေးဖို့ပေါ့နော်သူတို့ရဲ့လုံခြုံမှုအာမခံပေးဖို့တော့လုပ်ပေးပါလုပ်တဲ့ခေတ်ဆိုဝန်ထမ်းတိုင်းကတော့အစီအရာကိုအောင်ဝဲရရင်ရှိလုပ်ကြမှာပါ
ပြန်နာတိမ်မှုဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလကုန်ပိုင်းကရန်ကုန်ကပညာရေးဝန်ထမ်းတပိတ်တစ်ခုမှာအခြေခံကျောင်းဆရာမတူတင်နာထိမှာတည်ဆုံခဲ့ပါတယ်။အဲဒီနောက်ပိုင်းဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ကူညီနေတဲ့တက္ကသိုလ်ဆရာမအများအပြားလဲ905ကကြီးနဲ့အမှုဖွင့်အရေးယူခံရတယ်လို့တချို့လဲတာဝန်ကနေယာယီရဆိုင်ခံထားကြရပါတယ်ခင်ဗျာ။